NCA ပြည်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD အစည်းအဝေးကိုဒီကနေ့ထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပတာမှာလက်ရှိနိုင်ငံရေးအခင်းကျင်းဟာ NCA အကောင့်ထဲပေါ်မှုဟာတိုင်းရင်းသားလက်နက်ကိုင်တွေမျှော်မှန်းထားတဲ့လမ်းကြောင်းကနေသွေဖယ်သွားပြီဖြစ်တဲ့အကြောင်း PPSD အဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးမူတူစေဖိုကအဖွင့်နှုတ်ခွန်းဆက်စကားမှာထည့်သွင်းပြောကြားပါတယ်။သွေဖယ်နေတဲ့လမ်းကြောင်းကိုပြန်လည်တက်မှတ်ဖို့အခြေအလက်ညှိနှိုင်းဖို့လိုအပ်ကြောင်းနဲ့အထူးအစည်းအဝေးကိုလည်းညှိနှိုင်းဆွေးနွေးပွဲအဖြစ်အသွင်ပြောင်းမှာဖြစ်ကြောင်းလည်းပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့2018ခုနှစ်အောက်တိုဘာလ15ရက်နေ့ကကျင်းပတဲ့အစိုးရတံပရောနဲ့တိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေပါဝင်တဲ့ထိပ်သီးအစည်းအဝေးပြီးနောက်မှာကရင်မျိုးသားစည်းရုံး KNU နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS တို့ဟာတရားဝင်နိုင်ငံရေးစီရေးဆိုင်ရာဆွေးနွေးမှုတွေကိုယာယီရက်ဆိုင်ခဲ့တယ်လို့ NCA အဖွဲ့တွေပူးပေါင်းထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD အစည်းအဝေးဟာလည်းရက်ဆိုင်နေခဲ့တာဖြစ်ပါတယ်ဒီလိုရဆိုင်ပြီးလေးလကြာမြင့်ခဲ့တဲ့နောက်ထိုင်းနိုင်ငံချင်းပိုင်မြို့မှာဒီကနေ့ PPSD အထူးအစည်းအဝေးကိုကျင်းပခဲ့ပါတယ်။ဒီအစည်းအဝေးရဲ့အဖွဲ့နှုတ်ခွန်းဆက်စကားပြောကြားရမှာလက်ရှိနိုင်ငံရေးအခြေအနေကို PPSD အဖွဲ့ခေါင်းဆောင် KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူစေဖိုးကအခုလိုထည့်သွင်းပြောဆိုပါတယ်
။လက်ရှိနိုင်ငံရေးအခွင့်အရေးအရရောက်ရှိနေတဲ့ NCA ရဲ့အကောင်ပြေပုံမှုလောက်ကြောင်းပါမူလကျွန်တော်တို့ရည်မှန်းထားတဲ့အမျိုးသားတပ်တူရေးနဲ့ကိုယ်ပိုင်ပြတ်သားခွဲအခွင့်အရေးတွေအမှန်တရားတွေအပြည့်အဝရှိပြီးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်တို့ကိုအခြေခံတဲ့ပြည်ထောင်စုကိုရောက်ရှိစေမဲ့လမ်းကြောင်းကနေသူပြူသွားကြပြီဖြစ်ပါတယ်။သာဝဓမ္မထက်တာကြာကြာသုံးဆပြီးပြန်လည်ကြည့်တက်မှနိုင်ဖို့အထူးလိုအပ်ပါတယ်။တကယ်လို့ဒီလိုလမ်းကြောင်းအပြောင်းအလဲဖြစ်ဖို့လိုအပ်လာပြီဆိုရင်လည်းNCA ပေးထားချက်တွေနဲ့တွေ့ပြီးရမရှိသေးပဲပါဝင်သူအလုံးအကြားမှာအခြေအနေနှိမ့်နေဆင်းရဲဖို့လိုအပ်မှာလည်းဖြစ်ပါတယ
်အစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးဆွေးနွေးပွဲမကျင်းပမီမှာ KNU နဲ့ RCSS ဥက္ကဋ္ဌနှစ်ဦးကအချက်၃ချက်ပါတဲ့စာတစောင်ကိုဒေါန်ဆန်းစုကြည်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်စီကိုပေးပို့ခဲ့ကြောင်းနဲ့ဒီစာပါအချက်တွေကို PPSD အဖွဲ့ဝင်တွေအကြားမှာဘုံသဘောရယူဖို့အတွက်ဆွေးနွေးညှိနှိုင်းကြဖို့ကိုလည်းဗိုလ်ချုပ်ကြီးမူတူစေဖိုးကတိုက်တွန်းထားပါတယ်ဒီစည်းဝေးမှာပါဝင်တက်ရောက်ခဲ့တဲ့ RCSS အဖွဲ့ရဲ့အကြံပေးပုဂ္ဂိုလ်ဦးခွန်ဆိုင်က
ဒီနေ့ကတော့ဒီဟိုအစီအခံလာလို့ပဲပြောရှိတယ်။လက်ထံကြလို့ရှိရင်တော့သူတို့အသေးစိတ်သူတို့ပြောကြလိမ့်မယ်။အခုလောလောဆယ်ကတော့အစီအခံကတော့နားမတည်တာကိုမေးတာရှင်းတာအဲ့ဒါတော့ပဲရှိတယ်။အဓိကကနော်အဲ့ဒါကြောင့်မလို့လက်ထံကျတော့သုံးငန်းစဉ်တွေပါတယ်အတိအချာသူတို့ပြောနိုင်မှာဖြစ်ပါတယ်။
KNU နဲ့ RCSS ကအချက်၃ချက်ပါစာကိုပေးပို့စဉ်က PPSD ရဲ့သဘောထားအနေနဲ့ပေးပို့ခဲ့တာမဟုတ်တဲ့အတွက်ဒီကနေ့အစည်းအဝေးမှာဒီအချက်တွေကိုပြန်လည်ဆွေးနွေးတာတွေရှိခဲ့ကြောင်းပြောဆိုပေမဲ့ဒီအချက်၃ချက်ကိုတော့ဥက္ကဋ္ဌဆိုင်ကရှင်းလင်းပြောဆိုတာမရှိပါဘူး။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအစည်းအဝေးမှာပြည်ထောင်စုကခွင့်မထွက်ရနဲ့ကိုပိုင်ပြဋ္ဌာန်းခွင့်အရေးတက်တွေပြန်လည်ပေါင်းစည်းရေးစတဲ့ကိစ္စတွေပြည်လည်အောင်မဆွေးနွေးနိုင်သေးတဲ့အခြေအနေမှာ KNU နဲ့ RCSS ကနိုင်ငံရေးဆွေးနွေးတာတွေကိုယာယီရက်ဆိုင်ခဲ့ပြီးအချို့အဖွဲ့အစည်းတွေကတော့ NCA ပါသဘောတူညီချက်အရငြိမ်းချမ်းရေးညီလာခံကိုဆက်လက်ဆောင်ရွက်လိုတာတွေရှိနေပါတယ်။ PPSD အတွင်းဒီကွဲလွဲနေတဲ့အချက်တွေအပေါ်မညှိနှိုင်းနိုင်ရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာအားနည်းလာနိုင်ကြောင်းဥက္ကဋ္ဌဆိုင်ကတုံ့တက်ပါတယ်။
တော်တော်တကယ်တော့သူတို့အမှားဆုံးဖြတ်မှာပဲဆိုလို့ရှိရင်သူတို့ပေါင်းဆောင်ရမှုကလည်းအားပိုနေတော့တော့အားနေတော့လို့ရှိရင်ဟောငင်းချမ်းကြီးဖြစ်စင်မှာသူကအချက်ချက်တက်နိုင်မှုသူကနည်းနည်းဖြစ်သွားမှာပေါ့အဲ့ဒါပဲဖြစ်တယ်နော်
PPSD အထူးစည်းဝေးကိုမနှက်ဖန်အထိဆက်လက်ကျင်းပမှာဖြစ်ပြီးဒီစည်းဝေးဟာ PPSD မပြုတ်ကွဲရေးအတွက်လည်းအရေးပါတဲ့အစည်းအဝေးဖြစ်သုံးသက်တာတွေရှိနေပါတယ်